ရှမ်းပြည်နယ်တောင်ပိုင်းနန်းစံခရိုင်မိုးနဲ့မြို့နယ်ကျိုင်းတောင်မြို့မှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကလူသစ်ကောက်ယူစုဆောင်းတာတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာကြောင့်ဒေသခံလူငယ်တွေတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီချိန်တည်းမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းအတင်းအကျပ်လူသစ်စုဆောင်းတာတွေလုပ်နေတာကြောင့်လူငယ်တွေရဲ့အနာဂတ်ကိုရှေးရှုပြီးငဲ့ညာဖို့ရှမ်းတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ကြားကောင်းပါတီခေါ် SNLD ပါတီကတိုက်တွန်းနေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းညာပြပြပေးပါရှင
်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အပြင်တောင်ပလောင်ပအုတ်ကိုကန့်စတဲ့လက်နက်ကင်အဖွဲ့တွေကလည်းလူသစ်စုဆောင်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကအာဏာသိမ်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဒေသတော်တော်များများမှာစစ်ကောင်စီနဲ့ PDF တပ်တွေတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေချိန်မှာရှမ်းပြည်နယ်အတွင်းတိုင်းဒေသလက်နက်ကင်အဖွဲ့တွေအကြားပဋိပက္ခတွေလည်းပြင်းထန်နေပါတယ်။ဒီချိန်မှာပဲလူငယ်တွေကိုလက်နက်ကင်အဖွဲ့စည်းအသီးသီးကလူသစ်စုဆောင်းတာတွေရှိလာတာပါ။ရှမ်းပြည်နယ်တောင်ပိုင်းနန်းဆန်ခရိုင်မိုးနယ်မြို့နယ်ကျိုင်းတောင်မြို့မှာRCSS ကလူသစ်ကောက်ယူစုဆောင်နေတဲ့အခြေအနေကိုဒေသခံတယောက်က VOA ကိုအခုလိုပြောပါဗျာ
။ဒီလိုဒီကြောင်ရောင်ရဲရက်ကွက်ခမရကွက်လာလူသစ်စုဆောင်ကြပြီစာချုပ်ခေါ်တယ်။အဲ့လိုခေါ်တော့မလိုက်ချင်တဲ့ဒလိတွေကြတော့ထပ်ပြေးကြတော့ခင်ဗျာ။ထပ်ပြေးတဲ့ကကြတော့ကြာရှိတဲ့မိတာကိုသူကဆွဲခေါ်ကြတယ်။ဒီထပ်ပြေးတဲ့ကားနဲ့ဒီအလေးလေးလောက်ခိုင်းမှာပေါ့။ဒီရောက်ကြတဲ့ရှိတဲ့အိမ်ပိုင်းပေါ့။အဖွဲ့အစည်းအားကိုကျောင်းဒီRCSS ဤပါခင်ဗျာသူတို့ခေါ်တာတော့အကျဉ်းချုပ်ပဲခင်ဗျာအကျဉ်းကို၄၆ရတော့ပါခင်ဗျာခုချိန်ကြည့်ဆိုတော့တမျိုးလုံးဆိုရင်တုံးစီကြတော့ပါပါခင်ဗျာ
စစ်မှုမထမ်းလို့တဲ့ရှမ်းတိုင်းဒေသလူငယ်အများစုကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးနေတဲ့အကြောင်းပြောပါရယ် RCSS SSC တောင်ပိုင်းဟာပြီးခဲ့တဲ့လပိုင်းတွေကရှမ်းပြည်နယ်တောင်ပိုင်းဘက်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းပြည်မြောက်ပိုင်းဘက်မှာလည်းပလောင်ပြည်လွတ်မြောက်ရေးပါတီ PSLF TNLA နဲ့တိုက်ပွဲတွေဖြစ်ပွားနေခဲ့တာပါရှမ်းပြည်တောင်ပိုင်းကနယ်မြေအခြေအနေကိုစောင့်ကြည့်လေ့လာနေသူတူကတော့ SSPP နဲ့မဟာမိတ်တပ်တွေကပင်လုံလဲချာမိုင်းကင်ဒေသဘက်တွေမှာလူသစ်စုဆောင်နေတယ်လို့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာလည်းပြန်လို့ခေါ်ပိုးမျိုးသားအဖွဲ့ချုပ်ကလူသစ်စုဆောင်းတာစစ်တင်နှံပေးတာတွေရှိနေကြောင်းပြောပါရယ်
။ဟိုကမဟုတ်ဘူးလို့ခေါ်နေတာ။ယခုစနေကအစီအစစ်ဆောင်ဝေကောက်ပြီးစစ်စစ်ကြီးရောပိုင်းမှာမြေကြီးရောကောက်တယ်။အစစ်စစ်ကြီးရောကောက်တာပြေလို့လာကလာပြီးဝေသားအင်ကာဒီပြေလို့လာတော့မှာကောက်လာ။ပြေလို့တော့အဲ့ဒီသူချုပ်တဲ့ဒီသားမှာပြောရတဲ့အင်ကြောင်းအမီးစင်အောင်ဖြစ်စင်းနေအဖြစ်ပေါ့။ဒီကနေ့ကတော့တနတ်စင်ငါရဲ့စင်တော့မီမီတွေပြီးနေတာပြန်ဦးပဲ။ကိုယ်ဒီသားတွေမှာလည်းရှိတော့ဝင်လူတွေကိုဒီပိုင်ရောက်ကုန်ရေပြားဖက်ရောက်ကုန်
။ရှမ်းပြည်နယ်မြောက်ပိုင်းမှာလည်း TNL ခေါ်တအောင်းပလောင်တပ်ဖွဲ့ကလူသစ်စုဆောင်နေတဲ့အကြောင်းကြောင်မင်းဒေသခံတူကအခုလိုပြောပါတယ
်။ဟိုစီးရင်ကြံနေတော့လာကောက်တယ်လို့ရှိတယ်ဗျ။ဘလို့ကောက်လဲဆိုယောက်ျားလေး၃ယောက်၁ယောက်ရှိရင်တော့တယောက်သွားမယ်အဲ့လိုပေါ့နော်။မလိုက်လို့တော့မရဘူးသူကယူလာခေါ်တော့ဦးဗျ။အဲ့ကျွန်တော်ကတော့30လောက်ထည့်ရတယ
်ဗျ။ဩဂုတ်လဇန်ပိုင်းတုန်းကတော့ကြောင်မဲမြို့နယ်ပန်းဆန်ကျေးရွာအုပ်စုအုံငန်းရွာမှာလူသစ်ကောက်ယူတာကိုမလိုက်ပါတဲ့အတွက် TNL ကဝင်ရောက်ဖမ်းဆီးခေါ်ဆောင်တာမျိုးတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်း MNDA ခေါ်ကိုကန်တပ်ဖွဲ့ကလူသစ်စုဆောင်တာတွေရှိတဲ့အကြောင်းဒေသခံသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒါကြောင့်လည်းဒေသခံပြည်သူတွေကိုငှဲ့ညာဖို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီရဲ့အထွေထွေအတွင်းရေးမှူးဆိုင်းလိပ်ကတော့အခုလိုတိုက်တွန်းပါတယ
်ဘလို့စည်ရေးရင်ဆိုင်ချက်အတိအကျရှိတယ်တော့မသိဘူးလူသူစုဆောင်တာကတော့အားလုံးလိုလိုလုပ်နေတယ်အခုချိန်ကမူတန်းကာလဖြစ်နေတယ်တဘာဝဘေးရန်ကြေးရနေနေနေများဆိုအားလုံးလိုကြုံကြိုက်နေတယ်ကိုဗစ်ကလည်းပြန်ပြီးအဆပြိုးလာတာရှိတာပေါ့ဗျာအတိုင်းစီးပွားရေးကကမောက်ကမောက်ရေးဖြစ်လူသူကဝန်စာအတွက်တော့ခက်တဲ့ချိန်ပါဒီလူသစ်စုဆောင်တဲ့ကိစ္စကိုတတ်နိုင်လို့ရှိရင်ရအခိတကနရစတာပဲဖြစ်ဖြစ်အချိန်အကန့်အသတ်နဲ့လုပ်တာကိုလုပ်တဲ့နေလို့မြင်ပါလား
လက်ရှိအချိန်နေမှာတိုင်းရင်းသားအချင်းချင်းအကြားပြိပခဖြစ်နေတာမျိုးထက်တည်ငြိမ်အေးချမ်းတဲ့ပြည်ထောင်စုပေါ်ပေါက်ရေးကိုရှေ့ရှုတင့်တယ်လို့လူငယ်တွေရဲ့အနာဂတ်အတွက်ပညာရေးလုပ်ငန်းတွေမှာအလေးထားစီလို့ကြောင်းလဲဆိုင်းလိပ်ကဆက်ပြောပါတယ်လူသစ်စုဆောင်တာတွေနဲ့ပတ်သက်လို့ RCSS ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်း အကြောင်းပြန်ကြားချက်မရသေးပါဘူး။လောလောဆယ်မှာတော့ရှမ်းပြည်တောင်ပိုင်းမှာ RCSS နဲ့ SSPP ရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ရေးတင်းမာမှုတွေရှိနေပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင် MNDA ကိုးကန့်နဲ့ကချင် KIA လက်နက်ကင်တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။